ငါညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွာတီမာလာကလေးတူထပ်မံတည်ဆုံသွားတာကြောင့်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေပါတယ်။ထင်ရှားတဲ့တရုတ်နိုင်ငံသားလူခွင့်ရေးရှင်တွေတယောက်ကိုနိုင်ငံတော်အာဏာထိပါမှုနဲ့ဒီနေ့ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့ရှမ်းပြည်တွတ်တဲရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင် CRC SS SSC တောင်ပိုင်းအခြားတိုက်ပွဲမှာတပ်မတော်က RC SS ဘက်ကကူညီခဲ့တယ်လို့ SSPP ဒီဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆွဆွဲပြောဆိုလိုက်ပါတယ
်ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကောက်ွက်မှာပဲ
သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင် writer သတင်းတောက်နှစ်ယောက်မှုနဲ့ပတ်သက်ပြီးပြည်တံကြခံနေရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ကသူ့ပြန်လည်လွတ်မြောက်နိုင်ကြောင်းကိုမိသားစုဝင်တွေကိုပြောတဲ့အကြောင်းနဲ့အတူ American မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွာတီမာလာကလေးတူထပ်မံတည်ဆုံသွားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့လွှတ်တော်အမတ်တူပါဝင်တိုက်တွန်းမှုတွေထွက်ပေါ်လာပါတယ်။အသက်ရှင်နေရွယ်ဖီလစ်ကောမက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံမှာခရစ်စမတ်နေ့အကူမှာပဲတည်ဆုံတာဖြစ်တဲ့အကြောင်းအာဏာပိုင်တွေအတည်ပြုခဲ့တာပါ။ဒီမတိုင်ခင်နိုင်ပိုင်းအချမ်းမာတုံးကလည်းအသက်9နှစ်ရွယ်မင်းကလင်းငယ်တူကလည်းဂွာတီမာလာကကြီးရွာမှာပဲစစ်စစ်ရေးရဲနဲ့တည်ဆုံသွားခဲ့တာပါ။တက္ကသိုလ်ပြည်နယ်ဒီမိုကရက်အလုပ်တော်အမတ်ဘက်တိုအိုရော့ကတော့တည်ဆုံမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းပါတယ်။တည်ဆုံသူကလင်းငယ်နဲ့ဖခင်ဖြစ်သူတို့ကိုထိမ့်သိမ့်ထားစဉ်တင်းလာနေမှာပဲကလင်းငယ်နေထိုင်မကောင်းတဲ့လက္ခဏာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်ကောက်ခွန်နဲ့နေဆက်လူမျိုးရေးဌာနကပြောဆိုခဲ့တာပါ။ AMP ဖျားနာနေတဲ့ကလင်းငယ်ကိုစစ်ပီပီပြန်လွတ်ခဲ့တဲ့အကြောင်းလဲဆရာဝန်တွေကပြောပါတယ်။ဒါပေမဲ့လည်းနေမကောင်းပြန်ဖြစ်ရကနေဆေးရုံကိုပြန်ပို့ခဲ့ရပြီးတင်းလာနေညသကောင်းကျော်အချိန်မှာပဲတည်ဆုံသွားခဲ့တာပါ။ဒီဆုံးနဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသလိုအသက်9နှစ်ရွယ်ဂျေကလင်းကားဆိုသူမင်းကလင်းရဲ့နေထိုင်မကောင်းဖြစ်ပြီးတည်ဆုံးခဲ့ရတဲ့အကြောင်းရင်းကိုလည်းတိတိကျကျမသိရပါဘူး။နေဆက်လူမျိုးရေးအရာရှိတွေကတော့အမေရိကန်မှာအလုပ်လုပ်ဖို့တရားမဝင်ရောက်လာတဲ့ဖခင်ဖြစ်သူနဲ့အတူနေဆက်ဖြတ်ကျော်လာခြင်းမှာတည်ဆုံးသူကလင်းငယ်ဟာအစာရေစာလုံလုံလောက်စားခဲ့ရဖို့မရဘူးလို့လည်းယူဆထားကြပါတယ်။
အမေရိကန်အစိုးရရန်ရလဲပတ်မှုတချို့ရပ်ဆိုင်းထားတာမနေ့ဗုဒ္ဓဟူးနေ့မှာ9ရက်မြောက်ရောက်လာချိန်မှာအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေတွေတော့မတွေ့ရသေးပါဘူး။ပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတစ်ဆင့်နှုတ်ဆက်စကားပြောကြားတဲ့အချိန်မှာလည်းဒီကိစ္စကိုသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်
။ I can't tell you when the government's going to be open. I can tell you it's not going to be open until we have
အစိုးရရန်ရတွေတချို့ရက်ဆိုင်ထားတာတွေဘရော့အဆုံးသတ်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နေဆက်တိုင်းပဲဖြစ်ဖြစ်နေဆက်ချန်စီယိုပဲဖြစ်ဖြစ်ဘလို့ပဲခုကောအဲ့ဒီအတွက်သူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုပ်ငန်းတချို့ကိုဆက်ပြီးရက်ဆိုင်ထားမှာဖြစ်တယ်လို့အင်ဖီရော over young ခန်းကနေသမရကပြောဆိုခဲ့တာပါဒီတိုင်းဟာနိုင်ငံရင်းကိုတရဟောဝင်လာမဲ့လူတွေမှုရေးစီဝါတွေကိုဟန်တားမဲ့အကာရန်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်အစိုးရရန်ရလေးပုံတစ်ပုံရက်ဆိုင်ထားတဲ့အတွက်အလုံးမစင်းကြတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းတိုင်းဆောင်မဲ့ကိစ္စကိုထောက်ခံတယ်လို့သမရမှာပြောပါတယ်ဒါပေမဲ့အဲ့ဒီပြောဆိုမှုအတွက်သမ္မတမှာခိုင်လုံတဲ့အထောက်အထားပြစရာတော့မရှိပါဘူးအစိုးရရန်ရရဲ့ရက်ဆိုင်ထားတာကိုဒီမိုကရက်တစ်ဘက်ကအဆုံးသတ်ပေးဖို့သမ္မတထရမ့်ကတနင်္လာနေ့မှာတောင်းဆိုလိုက်သလိုဒီမိုကရက်တစ်ဘက်ကလည်းသမ္မတဟာတိုင်းမီကတောင်းကနေဖြစ်အောင်လှုံ့ဆော်နေတယ်လို့အပြစ်တင်ပြောဆိုပါတယ်
ထင်ရှားတဲ့တရုတ်နိုင်ငံသားလူခွေရှင်တယောက်ကိုနိုင်ငံတော်အာဏာတည်ပါမှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးဖို့စီစဉ်ထားပါတယ်ခုနှစ်ကကိုနှိမ်နှင်းမှုလို့ခေါ်ဝေါ်ကြတဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့ကအတိုက်ခံနေပေါ်အစိုးရကအကြီးအကျယ်နှိမ်နှင်းမှုတွင်ရာနဲ့ချီတဲ့လူခွေရှင်လှုပ်ရှားသူတွေရှေ့နေတွေထဲမှာဝမ်ကွမ်ကျန်လဲဖမ်းဆီးခံခဲ့ရတာပါသူဟာတရုတ်ကွန်မြူနစ်အစိုးရကတားမြစ်ထားတဲ့ဖလန်ကောင်ဘာသာရေးအဖွဲ့ကဖော်ဝင်တဲ့ဥပဒေကြိုးဆောင်ပေးသူဖြစ်နေလဲထင်ရှားပါတယ် နိုင်ငံမြောက်ပိုင်းကတရားရင်မြို့မှာအမှုကိုကြားနာမဲ့တရားရုံးပြပမှာတော့ဒါဇင်နဲ့ချီရဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးချထားပါတယ်။တရင်တောက်တွေအမေရိကန်နဲ့အနောက်နိုင်ငံကတန်တမာတွေကိုတော့တကားပိတ်ကြားနာမဲ့တရားခွင်ဖြစ်တဲ့အတွက်တရားရုံးကိုဝင်ခွင့်မပေးနိုင်တဲ့အကြောင်းအတည်ပြုထားတာပါ။လူခွင့်ရေးရှင်တွေဖမ်းဆီးထိန်းသိမ်းခံရတာကိုကန့်ကွက်ဆန္ဒပြခဲ့တဲ့ရန်ချွန်လင်းစိုးစုကိုတော့ရဲတွေကထိန်းသိမ်းခဲ့ပါတယ်။တရားခွင်ကိုတက်ရောက်နားထောင်ဝင်မပေးဘဲဗီဂျင်းမြို့ကတိုက်ခန်းဝင်သွားမှလုံခြုံရေးတပ်ဖွဲ့တွေစောင့်ချက်နေတယ်လို့လည်းဖမ်းဆီးခံရှင်တွေရဲ့ဇနီးဖြစ်သူလေဝန်စုကပြောပါတယ်လူခွင့်ရေးရှင်တွေအဖမ်းခံရတာကိုလူသိရှင်ကြားကန့်ကွက်တဲ့အနေနဲ့ဇနီးဖြစ်သူနဲ့တခြားဖမ်းဆီးခံရှင်တွေရဲ့ဇနီးဖြစ်သူတွေကကြုံးတွေရိတ်ထားကြပါတယ်
ဆူနာမီရေလိုင်းတံကြောင့်ပြီးခဲ့တဲ့တင်းမာတဲ့လူပေါင်း429ယောက်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားကနိုင်ငံအနောက်ပိုင်းအလန်းဝဲတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးရေးစီစဉ်တွေဟာမိုးအပြင်းထန်ရွာသွန်းမှုတွေကြောင့်ခက်ခဲတွေနဲ့ကြုံနေရပါတယ်။မိုးသည်းထန်စွာရွာသွန်းမှုကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အခြေဖြစ်နေရပြီးဆက်ရန်ရကြီးတွေအရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရန်နံတွေလည်းခရီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်အထောက်အပံ့တွေပေးနိုင်ဖို့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ဖို့အာဏာပိုင်တွေကရဟယင်တွေဆီလို့နေရပါတယ်။စနေနေ့မှာတော့ကဂျဗာကျွန်းအနောက်ဖက်နဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသတွေမှာဆူနာမီရေလိုင်းတံခံခဲ့ရတာဟာဂျဗာကျွန်းနဲ့ဆူမာထရာကျွန်းတွေကြားကစန္ဒာရေလက်ကြားမှာတည်ရှိတဲ့အနက်ခကူတူအားမီးတောင်ပောက်ကွဲမှုကနေနောက်ဆက်တွဲရေအောက်မြေပြူကျမှုတွေကြောင့်ဖြစ်ခဲ့ရတာလို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။ဆူနာမီရေလိုင်းတံကြောင့်လူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီးတော့150လောက်ဟာလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်းနဲ့ချီတဲ့လူတွေဟာလည်းအိုးအိမ်ဆုံးခွာခဲ့ကြတာပါ။မီးတောင်မှာလှုပ်ရှားမှုတွေရှိနေဆဲဖြစ်ပြီးပင်လယ်ပြင်မှာဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ကြိမ်ဆူနာမီအန္တရာယ်ရှိတဲ့အတွက်ဒေသခံတွေကံယူရန်ဒေသတွေနာမတော်ကြဖို့လဲအာနာပိုင်တွေကသတိပေးထားပါတယ်ဆူနာမီရေလိုင်းဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလဲအင်ဒိုနီးရှားဘူမိပေဒါအေဂျင်စီအကြီးအကဲရူဒီဆာဒနာက VOA ကိုပြောပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15965နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တန်မြန်မာပိုင်းစီစဉ်ရဲ့ပို့ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံက၈နှစ်ထက်စီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဝီလင်ကဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်ရေးလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီအခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရာဆူကာကဒီနေ့ပဲကြေညာလိုက်တာပါနိုင်ငံကဝီလင်ကဖမ်းဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးဇူလိုင်လမှာစီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်မှစတင်ဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဝီလင်ကဖမ်းဆီးမှုတွေကိုတော့ဂျပန်နိုင်ငံရဲ့ရေပိုင်နက်နဲ့အထူးစီးပွားရေးဇုံနယ်မြေတွေမှာသာဆောင်ရွက်သွားမှာဖြစ်ပြီးအနာတိကဒေသမှာနှစ်စဉ်ဖမ်းဆီးမှုတွေကိုအဆုံးသတ်မှာဖြစ်တဲ့အကြောင်းလဲပြောဆိုလိုက်တာပါပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့အစိုးရအတွင်းစီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်စတင်ခွင့်ပေးဖို့လျှောက်ထားချက်ကိုပယ်ချခံခဲ့ရပြီးနောက်မှာပဲဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်နိုင်ငံကပဝန်းကျင်ထင်းသေးရေးလှုပ်ရှားမှုဖော်တစ်ခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်လိုက်တာပင်လယ်သမုဒ္ဒရာတွေနဲ့ရေသရဝါတွေကိုအနာဂတ်အတွက်ထိန်းသိမ်းရမယ့်တာဝန်ကိုပြက်ကွက်ရရယူနာမကနိုင်ငံတကာသံဝန်ကိုစန့်ကျင်ရရောက်ချောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝီလင်ငါးကောင်ကြီးရော့ချလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝီလင်ငါးဖမ်းဆီးမှုတွေကိုတားမြစ်ထားပါတယ်တားမြစ်ချက်ထဲမှာချွင်းချက်ဖြစ်နဲ့ခွင့်ပြုထားတဲ့သိပ္ပံပညာသုတေသနလေ့လာမှုတွေကိုအကြောင်းပြပြီးဂျပန်နိုင်ငံကအနာတိကဒေသမှာဝီလင်ငါးတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုလည်းစိုင်းနေမှာဝီလင်ငါးအသားတွေရောင်းချနေတာကတွေ့ရှိထားကြတာပါပဝန်ချင်းထင်းသေးရေးလှုပ်ရှားသူတွေကတော့အနာတိကဒေသအထိတင်းမောတွေဆီလုပ်ပြီးဂျပန်ဝီလင်ငါးဖမ်းတင်းမောတွေကိုဟန်တားနောက်ရှက်ဖို့ကြိုးပမ်းခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်ဝီလင်ငါးအသားဂျပန်ရွေးရာစားစာတစ်ခုဖြစ်နေရာစုနှစ်တွေနဲ့ချီရှိလာခဲ့ပေမဲ့မချာသေးခင်ဆက်စုနှစ်တွေအတွင်းဝယ်ယူဆက်တောက်မှုတွေလည်းကျဆင်းလာနေကြတာပါစီးပွားဖြစ်ဝီလင်ကဖမ်းဆီးမှုတွေပေါ် IWC ရဲ့တားမြစ်ချက်ကိုတော့အိုက်စလန်နဲ့နော်ဝေးနိုင်ငံတွေကလည်းစန့်ကျင်ထားကြပါတယ်
လီဗျားနိုင်ငံခြားရေးဝန်ကြီးရုံးမှမနေ့အင်္ဂါနေ့ကအသေးခံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ၃ဦးထက်မနည်းသေဆုံးသွားပါတယ်။တဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြွားတွေကပြောပါတယ်။ IS တို့ရဲ့အခုလိုပြောဆိုမှုအပေါ်တိကျလွတ်လပ်တဲ့အတည်ပြုနိုင်ခြင်းတော့မရှိပါဘူး။လီဗျားအာနာရှင်ဟောင်းမိုမာဂရာဖီ2017ခုနှစ်မှာဖြုတ်ချပြီးတော့တပ်ဖြတ်ခံရတဲ့အချိန်ကလေးကလီဗျားနိုင်ငံမှာနိုင်ငံရေးအရာရောလူမှုရေးအရာပါမတည်မငြိမ်ဖြစ်နေကြတာပါ။ကုလသမဂ္ဂကကြောရောင်းနောက်ခံပေးထားတဲ့ Islamic စံကျင်သမားပိုမူတူဦးဆောင်တဲ့ Tripoli အခြေစိုက်အစိုးရအဖွဲ့အနေနဲ့ကလည်းတခြားစစ်သွေးကြွအဖွဲ့အတော်များများနဲ့အပြိုင်အာဏာလွန်ဆွဲနေရတာဖြစ်ပါတယ်
ယူရဲနိုင်ငံမြောက်ပိုင်းကတဲလ်အဖာမြို့မှာလူ3ယောက်ထက်မနည်းသေဆုံးပြီး12ယောက်ထိတဏ်ရရှိခဲ့တဲ့ကာဗွန်ခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း SSN စုစည်းချက်အဖွဲ့ကပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ IS အဖွဲ့ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Archmec ကတစင်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။မူဆူမြို့ရဲ့နောက်ဖက်ကီလိုမီတာ80အကွာမှာရှိတဲ့တဲလ်အဖာမြို့ဟာဆိုရင်2014ခုနှစ်တုန်းက SSN စုစည်းချက်အဖွဲ့ကတင်ပတ်ပြီးအမာခံနယ်မြေတစ်ခုဖြစ်နေထိန်းချုပ်ခဲ့တဲ့မြို့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲ IRA တပ်ဖွဲ့တွေတဲလ်ဖာမျိုးကိုပြန်လည်သိမ့်ပက်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်အခုလိုတက်ခဲ့ခံခဲ့ရတာလည်းဖြစ်ပါတယ်
။ဆူဒန်နိုင်ငံမှာသမ္မတအိုမာအယ်ဘာရှာနှုတ်ထွက်ပေးဖို့သမ္မတနန်နော်ရှီယာချီတက်ဆန္ဒပြဖို့ကြိုးစားသူလူအုပ်ထက်ကိုအတိကယုံနေနေရဲတွေကမျက်ရည်ယိုပုံးနဲ့တုံးပြီးတော့ဖြိုခွဲခဲ့တာကြောင့်အခြေအနေတွေတင်မာနေပါတယ်။အင်္ဂါနေ့ကဖြေရကြောင့်တေဆုံးသူမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့မျက်မြင်သက်သေတွေကတော့လူ3ဦးထက်မနဲ့အပြေခံရတယ်လို့ပြောပါတယ်။ဆန္ဒရိတ်ခါပြက်လက်တာလောင်စာဆီနဲ့ဆူဒန်မိသားစုတိုင်းအတိကစားကြတဲ့ပေါင်ပုံစည်းတွေတချိန်ထိုးမြင့်တက်သွားတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။သမ္မတဘာရှာကသူ့လုံရက်အပေါ်ဝေဖန်ပြောဆိုသူတွေကိုတစ်ဆက်ဖောက်တွေဆိုပြီးသူ့ကိုထောက်ခံသူတွေပြောတဲ့မိန့်ခွန်းထဲမှာတုံတုံပြောဆိုခဲ့ပါတယ်။ပြည်သူပြည်သားတွေကံကောင်းမွန်နေထိုင်စားသောက်နိုင်အောင်စီးပွားရေးပြန်လည်တည်ဆောက်ရေးလှုပ်ကိုင်းသွားမယ်လို့သမ္မတကကတိပြုပြောဆိုခဲ့တာပါ။1989ခုနှစ်မှာအာဏာသိမ်းပြီးတော့အုပ်ချုပ်လာတဲ့သမ္မတဘာရှာဟာသူ့ကိုစန့်ကျင်သူတွေအပေါ်တိုက်ပြီးတိခမ်းလေးမရှိပါဘူး။လွန်ခဲ့တဲ့15နှစ်ကဂျဖာဒေတာမှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ဘာရှာကိုနိုင်ငံတကာပြစ်မှုခုံရုံး ICC ကလိုလားနေတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဧပြီလနဲ့ကျင်းပဖို့စီစဉ်ထားတဲ့သမ္မတရွေးကောက်ပွဲကိုလအတော်ကြာရွှေ့ဆိုင်းထားမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ
်။ဘောဒဟုနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အနန်းလောင်တို့ပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအကြားတိုက်ပွဲမှာတက်မရော်က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ရဲ့ဒုက္ခထာကပြောဆိုပါတယ်။ဒီပြောဆိုချက်ကိုတက်မရော်ဘက်ကလည်းညှင်းဆူပါတယ်။တိုက်ပွဲဖြစ်ရာအနီးကျေးရွာတွေကဒေသခံရွာသား6ရွာလောက်ကတော့နေရက်ဆွန့်ခွာထွက်ပြေးနေကြရပါတယ်။ဒီသတင်းကို VUA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အပြည့်အစအကျိုး NCA ကိုလက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နှစ်ဖွဲ့ဟာတီဘောမြို့နယ်တွန်ကျိုင်းကျေးရွာအနီးမှာဒီလ24ရက်နဲ့25ရက်နေ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီတိုက်ပွဲဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းကြီး၅တိုင်းမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမယ်လို့တက်မရော်ကကြေညာထားချိန်မှာဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းရမှာတက်မရော်က RCSS SSA တောင်ပိုင်းတပ်ဖွဲ့ဘက်ကနေပါဝင်ကူညီခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကအခုလိုဆွဆွဲပြောဆိုပါတယ
်ကျွန်တော်တို့စခန်းနေရှိတယ်အဲ့ဒါကိုဝင်ပြီးတော့လက်နက်ကြီးတွေနဲ့ထုပြီးတော့မှတစ်ဖွဲ့ပြီးတစ်ဖွဲ့ပေါ့အရှင်းမပြတ်တက်ထိုးတာမျိုးလုပ်ကြတယ်ဆိုတော့ကုလသမဂ္ဂကတိုက်ပွဲတွေကဖြစ်သွားတယ်ဗျာ24 25ရက်နေ့မှာဆိုတော့ဒီကြားထဲမှာကဒီတမရောကလည်းနောင်ကော်ကြီးဆိုတာရှိတယ်နောင်ကော်ဆိုတာအဲ့ဒီကနေပြီးတော့သူ့တည်ရင်းနေရှိတယ်အဲ့ဒီကနေပြီးတော့120ရင်းနဲ့လန်းလန်းထုတယ်တစ်ဖက်ကလည်းဆက်ဆက်တဲ့တည်င်းနေပေါ့နော်အတွင်းပိုင်းကျွန်တော်တို့လူဝဲတည်င်းနေအရာတည်ရတာတော့ဒီမှာပမတမရောကပါနေတယ်ဆိုတော့ပတ်သက်နေတယ်ဆိုတဲ့ဟာတွေကြားတော့ကျွန်တော်လည်းတော်တော်ရှိမကောင်းပါဘူး
SSPP SSA မြောက်ပိုင်းဟာတက်မရော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုထားပြီးပြည်တွင်းစစ်ရစဲရေးငင်းချမ်းရေးရရှိရေးအတွက်အစိုးရလွှတ်တော်တက်မရော်အပါအဝင်တိုင်းရင်းသားအားလုံးနဲ့အတူကြိုးပမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တက်မရော်ရဲ့ပါဝင်ပတ်သက်မှုကိုတော့တေချာစီစစ်ပြီးကန့်ကွက်သွားမယ်လို့လည်းဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆက်ပြောပါတယ်
ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကောက်ကွက်ပါပဲအဲဒါမဲ့အခုတချို့အားရကျွန်တော်တို့ခဲမအောင်ပူပြီးတော့ပေါ့နော်ကျွန်တော်လုံနေတဲ့အခြေအနေမှာရှိနေတယ်လက်တွေ့မြင်ပြင်ရတဲ့သတင်းတွေတော့အဲ့လိုဖြစ်နေတယ်ဒါမဲ့ကျွန်တော်ကောင်းကင်ကသတင်းတွေရှိတယ်အဲ့ဒါအတွင်းပိုင်းမှာဘာတွေလုံနေကြတယ်ဆိုတော့ဒီသတင်းပိုင်းပိုက်ပုံတွေကလည်းရှိနေတယ်ဆိုတော့ကျွန်တော်တို့အဖြစ်အပျက်ကပြန်ထောက်ထားပြီးလိုအပ်တဲ့ဟာတွေကအခိုင်အမာနဲ့ကျွန်တော်ပြန်လဲကောက်ကွက်ပူလဲရှိပါတယ်
ဒီဆွဆွဲချက်အပေါ်မှာတမရော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြက်ပြက်သားသားညင်းဆိုထားပါတယ်
။ဟာကြကြထားမှကြာမရှိပါဘူး။မရှိပါဘူးဆိုတော့ RPS နဲ့ FSU တို့တောင်းမှပဲတမရော်ကာဝေးပြည်ရုပ်ကိုယ်တိုင်အဲဒီ၃နှစ်ပြည့် NCA နှစ်ပတ်လည်ဒီမှာထုတ်ဖို့တတိပြည့်ခဲ့တာပဲ။အဲဒီ RPS နဲ့နေမီဒီကိုချဲ့ခွင့်နေတဲ့ဘာညာထုတ်ဖို့တတိပြည့်ခဲ့လို့တော့မှတို့ကတောင်းမှပဲဟိုတွေးဆုံမင်းညာကနေပါမီဒီယာနဲ့တွေးဆုံမင်းညာကနေလောက်ပြီးတော့ကျွန်တော်တို့မှာကန့်ကွက်တဲ့သူပြောနေတာပဲ။အဲဒီဘက်မှာအချင်းချင်းတိုက်ပွဲဖြစ်နေ RCS နဲ့ SSC နဲ့ DNL နဲ့ဖြစ်တဲ့ RCS နဲ့ SSC နဲ့ SSB နဲ့ဖြစ်တဲ့တမလို့အနေနဲ့ကတော့ဘယ်ထဲမှာရပ်တည်သွားစေကလည်းအကြောင်းမရှိဘူး။ရပ်တည်သွားစေတော့အကြောင်းမရှိဘူး။ဒါတရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေလုပ်နေတာပဲ။ NCA ဖော်ထုတ်ကိုချိုးဖောက်နေတာပဲလေ။
RCS SSC တောင်ပိုင်းဘက်ကိုတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသအနီးကပြည်သူ600လောက်ဟာစစ်ဘေးလွတ်ရာကြေးရွာကိုတိမ်းရှောင်နေရကြောင်းတီဘောမျိုးကစစ်ရှောင်တွေကိုကူညီနေတဲ့ကိုမျိုးကအခုလိုပြောပါတယ
်။မနေ့ကတော့ကျွန်တော်တို့သွားခေါ်ထုတ်တဲ့အချိန်မှာတော့60ကျော်လောက်ခလာတယ်။ကျန်တဲ့ဟာတွေကတော့ဒီမနေ့ကိုခလာခဲ့ကြတယ်။ဒီနေ့ထွက်လာတာလည်းများတယ်ကွေးများတယ်တရားကျော်လောက်ထွက်လာတယ်ဆိုတော့အားလုံးပေါင်းတော့ဒီဥစ္စာမှာတော့နားမခေါ်မှာတော့လူကြီး600ကျော်ကျော်လောက်ရှိတာပေါ့နော်အကုန်လုံးနားမခေါ်ဖုံးကြောင်ရောက်လာတယ
်တင်းဆောင်လာသူတွေဟာတွန်ချိုင်းကျေးရွာနဲ့ဟိုနားကျေးရွာတွေကဖြစ်ပြီးပရာဟိတအဖွဲ့အစည်းတွေကကူညီထောက်ပံ့ထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းဆက်ပြောပါတယ်ဒေတာရင်းမှာတော့နှစ်ဖက်တပ်ဖွဲ့တွေဟာအင်အားကြီးကြီးမားမားနဲ့ရင်ဆိုင်တရှိနေစေဖြစ်တာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာနိုင်တဲ့အခြေအနေရှိကြောင်းသုံးသပ်ကြတာရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်။ Writers သတင်းတောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစီခံပေါက်ဖြစ်တဲ့ဆိုပြီးပြစ်ဒဏ်ကြခံနေရတဲ့အမှုရဲမှုဟောင်းမိုးရနိုင်ကဇန်နဝါရီလ2ရက်နေ့မှာသူပြင်လဲလွတ်မြောက်နိုင်ခြင်းရှိတယ်လို့ထောင်ဝင်းစားသွားတွေ့တဲ့အချိန်မှာမိသားစုဝင်တွေကိုပြောလိုက်ပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်နှံခွန်းနည်းစီချမှတ်ခံရတဲ့ရိုက်တာသတင်းတော်နှစ်ယောက်မှုမှာတရားလူပြတ်သက်တည်ဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုအောင်မိုးရံနိုင်ကိုရဲစခင်းဖောက်ပြတ်တယ်ဆိုပြီးဥပဒေပုံမှာ16ခ22နှစ်ဒီနှစ်ဧပြီလထဲမှာထောင်နှံတစ်နှစ်ချမှတ်ထားတာပါ။အခုဆိုရင်ဒူရဲမှုအောင်မိုးရံနိုင်ဟာလွတ်ရစေပြီဖြစ်တဲ့အတွက်2019ခုနှစ်ဇန်နဝါရီ2ရက်နေ့မှာပြန်လည်လွတ်မြောက်နိုင်ရည်ရှိရလို့ဒီကနေ့မနက်ထောင်ဝင်းစာတွားတွေ့ကြီးမှာပြောလိုက်တဲ့အကြောင်းဇင်းနီးဖြစ်သူမတ်တူးက VOE ကိုပြောပါတယ
်ဟုတ်တလပိုင်းနဲ့လို့တော့ပြောရရှင်ဟုတ်အဲပြောလာတော့2ရက်နေ့လို့တော့ကြားတယ်ဟုတ်ကဲ့ကိုမိုးရံနိုင်ကပြောတာဟုတ်အဲ2ရက်နေ့ထင်တယ်လို့ပြောတာပဲဟုတ်ဟုတ်စစ်တဲဆိုင်ရာတော့ပုံမှန်မတူဟိုကဖြစ်တယ်ဟုတ်ကျမကြီးလည်းကောင်းနေရှင်
ရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်စင်ဖမ်းဆီးတာဖြစ်တယ်လို့ဧပြီ20ရက်ကတရားခွင်မှာဒူရဲမှုအောင်မိုးရံနိုင်ထွက်ဆိုပြီးတဲ့နောက်ရဲစီကန်ဖောက်ပြတယ်ဆိုပြီးထောင်နှံချမှတ်ခံလိုက်ရတာဖြစ်ပါလေအခုလိုထွက်ဆိုမှုဟာနိုင်ငံတော်တစ္ဆာဖောက်တာမဟုတ်ပဲမှန်တယ်ထင်လို့လှုပ်ဆောင်တာဖြစ်ပြီးလိပ်ပြာလုံနေလို့မတူးကဆက်ပြောပါရတယ်
ကျွန်တော်တို့ကတော့နိုင်ငံတော်တစ္ဆာဖောက်တာလည်းမဟုတ်ဘူးကိုမန္နာသူမန္နာတင်လို့သူလုပ်တာလေဘာမှမခံနိုင်ပါဘူးကိုမန္နာတင်လို့တဲ့အတွက်ကိုလည်းကြိုးလုံးတယ
်ဒူရဲမှုအောင်မိုးရံနိုင်ကိုတော့ဒီဇင်ဘာ22ရက်မှာပြည်မြန်မာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုကိုပေးအပ်ခဲ့ပြီးဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ထားပါတယ်။ဒူရဲမူအောင်မိုးရံနိုင်ဟာခွင့်ပြုချက်မရှိဘဲရိုက်တာသတင်းတော်တွေကိုတွစ်ဆုံမေးမြန်းဝင်ပြုရဆိုပြီးရဲစီကန်ထိန်းတဲ့ဥပဒေနဲ့အရေးယူခံရတာဖြစ်ပါတယ်။ဒူရဲမူအောင်မိုးရံနိုင်ကတရားရုံးမှာထွက်ချက်ပေးပြီးတဲ့နောက်သူ့ကိုမယုံကြည်တတ်တဲ့တပ်တွေဖြစ်သတ်မှတ်ပေးဖို့တရားလိုဘက်ကရှောက်ထားတာကိုတော့တရားရုံးကပယ်ချခဲ့ပါတယ်။နိုင်ငံတော်လွတ်ဝတ်ချက်ဥပဒေနဲ့ထောင်နှံ9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကတော့ခရိုင်ရုံးကချမှတ်ထားတဲ့အမိန့်ကိုဒီဇင်ဘာ24ရက်နေ့ကတိုင်းတရားရုံးမှာအယူခံဝင်ထားပါတယ်။အဲ့ဒီအယူခံမှုဆုံးဖြတ်ချက်ကတော့ဇန်နဝါရီလထဲမှာထွက်လာနိုင်ရည်ရှိရလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းဆောင်အောင်ကပြောထားပါတယ်ခင်ဗျာ
။ကိုထဲအောင်ခံသတင်းပေးပို့ထားရပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ဆက်ပေးပါမယ်။2018ခုနှစ်ဟာအမေရိကန်ပြည်ထောင်စုအတွက်တော့အမျိုးသမီးတွေရဲ့နှစ်လို့ဆိုရမှာပါ။လွှတ်တော်မှာစံချိန်တင်အောင်အမျိုးသမီးအမတ်တွေရွေးချယ်ခံခဲ့ရပါတယ်။အမေရိကန်မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းကို VOA သတင်းတောက် Assessment Oni ပေးပို့ထားတဲ့သတင်းကိုမအီတန်စင်ကပြောပြပါမယ်ရှင်။
အခုလာမယ့် January လကြာရင် American လွှတ်တော်မှာမျက်နှာသစ်တွေအများကြီးတွေ့လာရတော့မှာပါ။အမျိုးသမီး126ယောက်ကျန်းသစ္စာကြိမ်ဆိုပြီးတော့ရာထူးနေရာတွေယူကြမှာဖြစ်ပြီးတော့ဒါဟာစံချိန်တင်လို့ဆရာပါဒီလိုအမျိုးသမီးတွေအများအပြားရာထူးရလာနေတဲ့အကြောင်းတစ်ခုကတော့ အမျိုးသမီးတွေအင်းကနေထွက်ပြီးတော့မဲပေးကြဖို့အကြီးအကျယ်လှုံ့ဆော်တိုက်တွန်းခဲ့ကြလို့ပဲဖြစ်ပါတယ်။ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်စပြီးတော့တာဝန်ယူခဲ့တဲ့ဟိုးစာပိုင်းနှုန်းကလေးကထရမ့်အစိုးရရဲ့မူဝါဒနဲ့အမျိုးသမီးတွေအပေါ်ထရမ့်ရဲ့ဆက်ဆံပြောဆိုမှုတွေကိုစန့်ကျင်တဲ့အနေနဲ့တောင်းနဲ့ချီရဲ့ပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်တပ်တော်ဝင်အရေးကောက်ပွဲတွေမှာတော့ပြောင်းလဲချိန်တက်ပြီဆိုပြီးတော့ပြည်သူတွေချို့ကတောင်းဆိုခဲ့ကြတာပါ UVA တက္ကသိုလ်က Gwen McKee ကသူ့အပြင်ကိုပြောပြပါတယ
် We saw with the women's march
2019 January လတုန်းကတွေ့ခဲ့ရတဲ့မျိုးသမီးရေးချီတက်ဆန္ဒပြမှုတွေကတစဉ်မျိုးသမီးရေးလှုပ်ရှားမှုတွေပေါ်အာရုံစိုက်လာသလိုထရမ့်ရဲ့အတွေးအမြင်ထရမ့်ရဲ့အပြောဆိုတွေပေါ်ဒေါသတကြီးထုတ်ဖော်လာတာကိုတွေ့လာနိုင်ပါတယ်
အလုတ်ခွင်မှာအမျိုးသမီးတွေကြုံနေရတဲ့ကြီးမားတဲ့စိန်ခေါ်မှုတစ်ခုကတော့လိမ်မိုင်းဆရာအကြမ်းဖက်ခံရမှုပဲဖြစ်ပါတယ်။လိမ်မိုင်းဆရာဆော်ကားမှုတွေအကြောင်းတနိုင်ငံလုံးပြောဆိုနေရတွေကနေတဆင့် #MeToo အမျိုးသမီးများအကြမ်းဖက်ခံရမှုပပျောက်ရေးဆောင်ရွက်ချက်ထွက်ပေါ်လာခဲ့တာပါ။ရုပ်ရှင်လောကမှာနာမည်ကြီးတဲ့ရုပ်ရှင်သရုပ်ဆောင် Bill Cosby လို့အထင်ကြီးအမျိုးသားကပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးတယောက်ကိုဆေးခတ်ပြီးတော့လိမ်မိုင်းဆရာဆော်ကားမှုကြောင့်ထောင်ချခံခဲ့ရပါတယ်။အစောကခင်ရတဲ့သူ Billy Barnett ကအခုလိုပြောပြပါတယ
်။လိမ်မိုင်းဆရာစောကခင်ရမှုကနေလွတ်မြောက်လာသူအားလုံးအတွက်ဒါကအောင်မြင်မှုပါ။
American ဂျွန်မာအဖွဲ့ရဲ့ဆီယဝန် Larry Nassar ဟာ Olympic ရွှေဆုရှင်တွေအပါအဝင်အမျိုးသမီးငယ်အယောက်တရာကျော်ကိုလိမ်မိုင်းဆရာစောကခင်မှုနဲ့တရားရုံးရင်ဆိုင်ပြီးအပြစ်ဒဏ်ချမှတ်ခံရပါတယ်။ဒီလိုစောကခင်ရတဲ့တဲ့ကကြောက်ကအခုလိုပြောပြပါတယ
်။
အစောကခံရတဲ့ဆိုပေမဲ့အစောကခံရသူအဖြစ်ခံယူပြီးတော့ဘဝကိုဆက်လျှောက်မှာမဟုတ်ပါဘူး
။ American တရားလွတ်တော်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတ Trump ရွေးချယ်ခဲ့တဲ့ Brett Kavanaugh ဟာလိမ်မိုင်းဆန်စောကခဲ့တဲ့ဆွေဆွေချက်ထွက်ပေါ်ခဲ့ပါတယ်။ Kavanaugh ကိုဆွေဆွေသူကအခုလိုပြောပြပါတယ
်။ I believed he was going to rape me.
သူကကျမကိုအတ္တမပြုဖို့ကြိုးစားပါတယ်။အော်ဟိအကူအညီတောင်းဖို့ကြိုးစားခဲ့ပါတယ်။
Brett Kavanaugh ကတော့သူဒီလိုတခါမှမလုပ်ခဲ့ဘူးလို့ညင်ဆန်ခဲ့တာပါ။ဒီလိုဆွေဆွေခံခဲ့ရပေမဲ့လည်း Brett Kavanaugh ကတော့American တရားလွှတ်တော်တရားစီရင်ရေးအဖြစ်ယာတုကိုရခဲ့ပါတယ်။ဒါပေမဲ့သူ့ကိုဆွဆဲမှုတွေကြောင့်အရေးယူမခံရတဲ့အပေါ်မှာအမျိုးသမီးရေးထူရှားသူတွေကဒေါသထွက်ခဲ့တဲ့အကြောင်းမီတူးလှုပ်ရှားမှုခေါင်းဆောင် Rebecca Traister ကပြောပါတယ်။
American history anger
at American တမိုင်းတခြားဒန်းတူညီမျှမှုမရှိတာကိုတုံ့ပြန်မှုကအမျိုးသမီးတွေအင်္ဂါထွက်နိုင်ငံရေးမှာပါဝင်လာဖို့တိုက်တွန်းလိုက်တာပါ။
ဒီနှစ်သက်တမ်းဝရွေးကောက်ပွဲမှာမကြုံစဖူးရလတ်တွေကြုံလာရတဲ့အကြောင်း American University က Molly O'Rourke ကပြောပါတယ်
Voters had an opportunity to elect
American ရဲ့နိုင်ငံရေးပေါ်ပြည်သူတွေစိတ်ပြက်လာတာကြားပါပြီဒီလူတွေကပဲတစ်နှစ်ပြီးတစ်နှစ်အုပ်ချုပ်တဲ့ယာရုမှာတာဝန်ယူနေကြတယ်လို့စိတ်ခံစားရပါတယ
်ဒါပေမဲ့ American နိုင်ငံရေးပါအမျိုးသားတွေအများစုရှိနေတော့မှာမိခင်ပြောင်စုလူဦးရေမှာ52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေပြီပဲလေလွှတ်တော်မှာတော့အမျိုးသမီးအမတ်ကအမေရိကန်လွှတ်တော်နေရာရဲ့လေးဝန်တစ်ပုံမှာတော့မရှိပါဘူးအရှိကိုဆက်ရှောက်ရမယ်လမ်းကအရှိရှိရှိနေသေးပေမဲ့လေအမျိုးသမီးတွေရဲ့နှစ်ကဒီတစ်နှစ်တည်းတွေမကနောက်နှစ်တွေထိပါဆက်ရှိနေဦးမှာဖြစ်တယ်ဆိုပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကခံမှန်းထားကြပါရဲ့ရှင
်မအီတန်စင်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုမြို့တော်ဝါရှင်တန် DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့စောင်းလှိုင်တည်ဆူထားတဲ့ဒီဇင်ဘာညလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်
။ဒီဇင်ဘာညတို့အင်းစလုံးငယ်တဲ့ချိန်တောင်ငါလေးစဉ်းစားမရဘူး။တယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချင်းရညာတာဆွေချွေခဲ့ပြီးနင်းတွေမြန်ဝန်းတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေပြောက်ဆုံးငါကိုမင်းနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးစလုံးငယ်တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေချွေခဲ့တဲ့နင်းတွေမြန်ဝန်တွေတို့ဝေးညာတွေရဲ့ဆက်မရှိတော့ kazala yada sui to winchi yanada sui che yebi nen dwe mya won dwe to we nya dwe yesa nem shi do kazala yada e pyo twa chu za de ze bo chule yau te ko ka ba ma bo yo lin je dwe ko a pya sha bo do sui to win che ya nya dai sui chue ge bi nen dwe mya won dwe to we nya dwe yesa min shi do kazala yada sui to we che ya nya dai sui chue ge bi nen dwe mya won dwe to we nya dwe yesa min shi do kazala yada sui
ဒီဇင်ဘာညဆိုတဲ့တခြင်းနဲ့ဖြောပြပေးခဲ့ရပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်ထပ်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာမြန်မာလူလူနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာရေးတုံ့သက်ခြင်းနဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်ဒီကနေ့ညနေပိုင်းစီစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ဆူနာမီရေတိုင်းတန်ကြောင့်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်သေဆုံးခဲ့တဲ့အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကအလံဝဲတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးအစီအစဉ်နေရာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးသီးတန်စွာရွာသွန်းမှုကြောင့်လမ်းတွေပြတ်တန်းသွားလာလို့မရနိုင်တဲ့အထိဖြစ်နေရပြီးဆက်ရန်တရားကြီးတွေအရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရင်နှင်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်ထောက်ပံ့နေပေးနိုင်အောင်ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေရရင်တွေကိုလည်းဆေးလွတ်နေရပါတယ်။အမေရိကန်နေဆက်လူညွေးအာဏာပိုင်ဖမ်းဆီးထားတဲ့ဂွာတီမာလာကလေးတူထပ်မံတည်ဆုံသွားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့လွှတ်တော်အမတ်တူပါဝင်တက်တွန်းမှုတွေထွက်ပေါ်လာနေပါတယ်။အသက်ရှင်နေရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံပေါ်မှာခရစ်မတ်နေ့အကူမှာတည်ဆုံလာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကအတည်ပြုထားပါတယ်။အမေရိကန်ဆိုရရန်နေရလက်ပတ်မှုတချို့ရက်ဆိုင်ထားတာဒီနေ့မှဆိုရင်9ရက်မြောက်ထိရောက်လာပြီမဲ့လဲပြည်လည်မှုရမယ်လားလာရတော့မတွေ့ရသေးပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတီဆောက်ရေးအတွက်တောင်းခံထားတဲ့အတိုင်းဗန္ဒားရေးစီမံတွေမရခဲ့လို့ရှိရင်တော့ဆက်လက်ပြီးတော့အစိုးရရဲ့ရက်ဆိုင်ထားမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကအမေရိကန်တပ်ဖွဲ့ဝင်တွေကိုဗီဒီယိုကတစ်ဆင့်နှုတ်ဆက်စကားပြောကြားခြင်းမှာလဲထည့်သွင်းပြောကြားသွားပါတယ်။ဂျပန်နိုင်ငံကရှစ်နှစ်ထဲစီးပွားပြေဝေလငါဖမ်းဆီးမှုတွေကိုပြန်လည်စတင်မယ်အကြောင်းကြေညာလိုက်ပါတယ်။ဝေလငါဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီအခြေတင်ဖြစ်နေရတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီရာဆူဂါကဒီနေ့ပဲကြေညာလိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်း A87 ဂျူလူကထုတ်လွှင့်ပေးမဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is